အမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာသူရှုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလက်မခံသေးပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အာဏာလွှဲပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါပြီ။ဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသူသမ္မတကမာလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရတဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်မဲ့ကိစ္စတွေကိုဖော်ပြထားပါတဲ့COVID ကရောဂါထိန်းချုပ်ရေးစီးပွားရေးပြန်လည်နလန်ထူနိုင်ရေးအသားရောင်ကွဲပြားမှုအခြေခံနဲ့မညီမျှမှုတွေတိုက်ဖျက်ရေးနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးစတဲ့ကိစ္စ၄ခုကိုပထမဆုံးဆောင်ရွက်သွားမယ့်အကြောင်းအဲ့ဒီ website မှာဖော်ပြထားပါတယ်။သမ္မတထရမ့်လက်ထက်မှာဖျက်ခဲ့တဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာပါရီသဘောတူညီချက်ကိုအမေရိကန်ပြန်လည်သဘောတူရေးနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တဲကိုပြန်လည်ဝင်ရေးကိစ္စတွေကိုဘိုင်ဒန်သမ္မတတာဝန်ယူပြီးဂျပန်အတွင်းနေမှာပဲဆောင်ရွက်လိမ့်မယ်လို့သူ့ရဲ့အကြံပေးတွေကပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုစီပြည်ဝင်ခွင့်တားမြစ်ထားတဲ့အမိန့်တွေကိုလည်းဘိုင်ဒန်ကရုပ်သိမ်းဖို့အစီအစဉ်ရှိပါတယ်။သမ္မတတဲကျန်းမာပွဲကိုတော့ဇန်နဝါရီလ20ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာကျင်းပမှာဖြစ်ပါတယ်။